Welcome to the Voice of America in Burmese.
Minglam na khin ma shin. Washington ne review American tan ga ni 2020 October la 12 ye. Tanin la ne manai khin season re go Myanmar san lo chain manai 6 nai ga ni 9 nai thi. Line no meter 2440 ne 51. Line line meter 190 ro ga ni thau lwin pe ni ba bi. Chama khin myo tat ba. Di manai khin tadin re go mat tain yi thai ne du pyo pya pe ba me.COVID-19 ကူးစက်ခံရတာတပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာဘာဆေးမှဆက်တောက်စရာမလိုတော့ပဲကျန်းမာရေးအခြေအနေသိပ်ကောင်းကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ်ဗိုင်းရပ်စ်ပိုးကိုသူအောင်းနိုင်ပြီဖြစ်ကြောင်း Fox သတင်းဌာနမေးမြန်းခံမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနိုင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတစ်သက်လုံးအတွက်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။စီယုံမှာလေးအကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမရအင်ဗျူကိုပြန်ပြီးရောက်လာတဲ့သမရမှာဒီရောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနကမာရီယာဘာတီရိုမိုကမမေးခဲ့ပါဘူးရုပ်သံမင်းမြန်ကန်ထုတ်လွှင့်ပြီးတိတ်မကြခင်မှာပဲသမရကသူ့ကိုစိတ်ကူဖို့မလိုတော့ကြောင်းအင်ဗျူရောဆရာဝန်တွေကမနေ့ကပြောခဲ့တယ်လို့သူ့ Twitter ကရေးခဲ့တယ်လို့ဒါဟာသူ့ကိုဒီရောဂါပိုးမကူးနိုင်တော့တယ်လို့သူများကိုလည်းမကူးဆက်စေနိုင်တော့ဘူးလို့ဆိုလိုကြောင်းမာယန်စွာကောက်ချက်ချထားတာလည်းတွေ့ရပါတယ်။ဒီရေးသားချက်ဟာ COVID-19 အတွက်မာယန်နဲ့အချက်လက်ပြန့်ပွားမှုဖြစ်စေတာကြောင့် Twitter စီးမြန်းချိုးဖောက်ကြောင်းနောက်ပိုင်းမှာ Twitter ကရေးပါတယ်။သမရဟာကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာ CDC ဌာနကလက်ရှိသတ်မှတ်ထားတဲ့တိကျခွဲနေဖို့မလိုတော့တဲ့စိတ်ချတဲ့အဆင့်မှာရှိနေပြီဖြစ်ပြီးလက်ရှိသတ်မှတ်ထားတဲ့ဆန်တွေအရလည်းသူကလည်းတခြားသူတွေစီကူးစက်နိုင်တဲ့အဆင့်မျိုးမဟုတ်တော့ဘူးလို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကွန်လီကစနေနေ့ညမှာပြောကြားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကနိုဝင်ဘာ3ရက်မှာကျင်းပတော့မှာမို့သမ္မတထရမ့်ကတော့စနေနေ့မှာအင်ဂျီရောမှာသူ့ကိုထောက်ခံသူတွေနဲ့နိုင်ငံရေးစုဝေးပွဲကျင်းပခဲ့တယ်လို့တနင်္လာနေ့ကစပြီးသူ့အချိန်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida, Pennsylvania နဲ့ Iowa ပြည်နယ်တွေမှာကြီးမားတဲ့လူမှုစုဝေးပွဲတွေကျင်းပဖို့စီစဉ်နေပါတယ်။ကမ္ဘာတစ်လုံး COVID-19 အတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတနင်္လာနေ့အထိဆိုကဘာတလောမှာဒီရောဂါအကူးဆက်ခံရသူ38တန်းကျော်ရှိနေပြီးသေဆုံးရသူက1တန်းကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ 9.9 တန်းကျော်နဲ့အများဆုံးဖြစ်နေပြီးသေဆုံးရသူက2သိန်းကျော်ရှိပါတယ်။တနင်္လာနေ့မှာအိန္ဒိယနိုင်ငံတွင်ဒီရောဂါအကူးဆက်ခံရသူ9တန်းကျော်လာပြီးဖြစ်တဲ့အတွက်မကြာခင်မှာအိန္ဒိယက American နိုင်ငံထက်ပိုများသွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။ဘရာဇီးမှာဒီရောဂါကြောင့်သေဆုံးသူကတနင်္လာနေ့မှာ3သိန်းခွဲကျော်သွားပါပြီ။ဘရာဇီးနိုင်ငံမှာဒီရောဂါနဲ့သေဆုံးသူကဘာမှဒုတိယအများဆုံးဖြစ်ပြီးသမ္မတဂျာယက်ဘောဆိုနာရိုကိုယ်တိုင်ဒီရောဂါအခုဆက်ခံရပြီမဲ့သမ္မတကတော့ဒီရောဂါရဲ့အန္တရာယ်ကိုရှော့ဖို့ပြောကြားခဲ့တာပါ။အမေရိကန်ကကာတာကို Bell F-35 jet တိုက်လေယာဉ်ရောင်းချမှုမျိုးကိုမဆိုအစ္စရေးကတပ်ကွက်မှာဖြစ်ကြောင်းနဲ့ဒေသရင်းမှာအစ္စရေးဟာစစ်ရေးအင်အားဆက်တာနေဖို့လိုအပ်ကြောင်းအစ္စရေးထောက်လိုင်းဝင်ကြီးအလီကိုဟန်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ကာတာကအမေရိကန်စီကနေ F-35 step တိုက်လေယာဉ်တွေဝယ်ယူဖို့တရားဝင်ပန်ကြားခဲ့ကြောင်း Reuters သတင်းဌာနတပုတ်နဲ့ပတ်သက်ပြီးအစ္စရေးစစ်တပ် Radio IAR ရဲ့မေးမြန်းချက်ကိုဖြေကြားရမှာဝင်ကြီးကိုဟန်ကအခုလိုမှတ်ချက်ပေးပြောကြားတာပါ။အစ္စရေးအတွက်နိုင်ငံလုံခြုံရေးနဲ့ဒေသရင်းစီးရင်ရအားသာမှုရှိဖို့တိတ်ကိုအရေးကြီးတာကြောင့်ဒီလိုရောင်းချမှုမျိုးကိုအစ္စရေးကကန့်ကွက်မှာဖြစ်ကြောင်းပြောတာပါ။ကတားရဲ့ပန်ကြားချက်ဟာအောက်ဟုတ်လာကရခဲ့တဲ့အစ္စရေးနဲ့အာရဗ်စော်ဘွားများသမရနိုင်ငံတို့ကြားပုံမှန်တန်တမန်ဆက်ဆံရေးထူထောင်မှုအမေရိကန်ချောင်းဝင်ဆောင်ရွက်ပေးတဲ့အီဘရာဟင်အကော့သဘောတူညီချက်ရခဲ့တဲ့နောက်ထွက်လာတာဖြစ်ပါတယ်။ဒီသဘောတူညီချက်မှာဘေးထွက်သဘောတူညီမှုတစ်ခုဖြစ် UAE ကိုအမေရိကန်က F-35 ချက်တိုက်လေယာဉ်တွေဝယ်ယူခွင့်ပြုဖို့စဉ်းစားမှာဖြစ်ကြောင်းပါရှိပါတယ်။ဘယ်လရုစ်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမရအလက်ဇန်ဒားလူကာရှန်ကိုကိုဆန့်ကျင်တဲ့စနေတနင်္ဂနွေဆန္ဒပြပွဲတွေဇက်တိုက်ပြုလုပ်နေတာ10ဘတ်ရှိလာပြီဖြစ်ပြီးတနင်္ဂနွေနေ့ကလည်းဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေအဖမ်းခံခဲ့ရပါတယ်။အငင်းပွားပွဲဩဂုတ်လ9ရက်ရွေးကောက်ပွဲကနေသူအနိုင်ရတယ်လို့သမရလူကာရှန်ကိုကြေညာခဲ့ခြင်းကစပြီးမကျေနပ်တဲ့လူတို့ကလမ်းမရေပေါ်ထွက်ဆန္ဒပြမှုတွေပုံမှန်လှုပ်လာတယ်လို့သူနှုတ်ထွက်ပေးဖို့နဲ့ဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်ပြီးလွှတ်ပေးဖို့တောင်းဆိုနေကြတာပါ။သမရလူကာရှန်ကိုနဲ့အဖမ်းခံရတဲ့တိုက်ခိုက်ခေါင်းဆောင်တွေရဲ့စနေနေ့တွေ့ဆုံမှုနောက်ပိုင်းအခုလိုအဓိကုံဖြစ်ပေါ်ခဲ့တာပါဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးသမရယုံထုတ်ပြန်ချက်ထဲမှာတော့သမရရဲ့ရည်ရွယ်ချက်ကလူတိုင်းရဲ့အမြင်ကိုကြားချင်နေတာဖြစ်ကြောင်းပြောပါတယ်သမရလူကာရှန်ကိုရဲ့အဓိကတိုက်ခိုက်ဖြစ်တဲ့ရစ်ကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူ ဆက်ဗီယက်လန်နာတစ်ချာနော့စကယာကတော့သူမရဲ့လုံခြုံရေးကြောင့်လီသူရေးနီးယားနိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12133ဘိုင်းလိုမီတာ40 kHz 9133ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့တင်းလှန်ဒီမနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်ခီထိုက်ပါမြန်မာနိုင်ငံမှာတနင်္ဂနွေနေ့အချိန်ကိုဗစ် -19 ကူးစက်ကံအတည်ပြုလူနာ 28,954 ဦးရှိနေပါတယ်တနင်္ဂနွေနေ့အချိန်စုစုပေါင်းကိုဗစ် -19 ဆေးဆက်မှုပေါင်း 43,962 ဦးထဲမှာ 28,000 နီးပါးပိုးတွေ့တာဖြစ်ပါတယ်တနင်္ဂနွေနေ့အထိပြန်လည်ကျန်းမာပြီးဆေးရုံဆင်းသွားသူစုစုပေါင်းက9,942ဦးရှိပါတယ်။သေဆုံးသူစုစုပေါင်းက646ဦးရှိပါတယ်။ဒါကြောင့်တနင်္ဂနွေနေ့အထိကိုဗစ် -19 အတည်ပြုလူနာ 18,586 ဦးဆက်လက်ဆေးကုသမှုခံယူနေရဆဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်နှံ့မှုရောနှဲလာတဲ့ဩစတြေးလျကခီးသွားလုပ်ငန်းပြန်လည်ဖွင့်လှစ်နိုင်ရေးအတွက်စာပီဆွေးနွေးနေပါပြီဂျပန်တောင်ကိုရီးယားစင်ကာပူပစိဖိတ်တောင်ပိုင်းနိုင်ငံတွေနဲ့ခီးသွွားလုပ်ငန်းပြန်ဖွင့်နိုင်ရေးဩစတြေးလျဆွေးနွေးနေတဲ့အကြားဝန်ကြီးချုပ်စကော့မော်ရစန်ကတနင်္ဂနွေနေ့မှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုလျှော့ချနိုင်ဖို့အတွက်ပြီးခဲ့တဲ့မတ်လကဆလို့နေဆက်တွေပိတ်ခဲ့တဲ့ဩစတြေးလျနိုင်ငံကဆဲဆွန်နဲ့သုံးခုနီးပါးအတွင်ပထမဆုံးစီးပွားကျမှုနဲ့ကြုံနေရပြီးဒီကဲအနေပြန်လဲထူထောင်နိုင်ဖို့ခီးသွွားလုပ်ငန်းပြန်ဆဖို့ပြင်ဆင်တာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပေမဲ့ဗစ်တိုးရီးယားပြည်နယ်မှာတော့ဒုတိယတကြော့ပြန်ကူးစက်မှုများလာတာကြောင့်အတော်အလာတမ်းမြေပိတ်ပင်မှုကိုတင်းတင်းကြပ်ကြပ်ချမှတ်ထားစေဖြစ်ပါတယ်။ဒါပေမဲ့ဩဂုတ်လအစောပိုင်းကစလို့ဗိုင်းရပ်စ်ကူးစက်မှုကတော့လျော့နေလာပါတယ်။အရှိတရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေပြီးဂျပန်ဘက်ကသူတို့ပိုင်နေလို့ပြောနေတဲ့ကျွန်းတွေအနည်းကိုတရုတ်ရေရင်နှစင်းဝင်လာတယ်လို့ဂျပန်ကမ်းခြေဆောင်တပ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒီနှစ်အတွင်းတရုတ်ဘက်ကဂျပန်ရေပိုင်နဲ့ထဲကိုဝင်လာတာ21ကြိမ်တိတိရှိပြီးဖြစ်ကြောင်းအခုတစ်ကြိမ်ကတော့ဩဂုတ်လနှောင်းပိုင်းပထမဆုံးအချိန်ဝင်ရောက်မှုဖြစ်တယ်လို့ဂျပန်ကမ်းခြေဆောင်တပ်တာဝန်ရှိသူကပြောပါတယ်။တရုတ်ကဒါဝူယူလို့ခေါ်ပြီးဂျပန်ကစင်ကာကူးလို့ခေါ်တဲ့နှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနီးပင်လယ်ပြင်အတွင်းချင်းနှင့်ဝင်ရောက်မှုကိုဂျပန်ဘက်ကကန့်ကွက်ထားပါတယ်။တနင်္ဂနွေနေ့မနေ့စင်နာယီ45မိနစ်လောက်မှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကရေရင်နှစင်းကျွန်းစုအနီးရေပြင်ကိုချင်းနှင့်ဝင်ရောက်လာပြီးဂျပန်၅ဘန်းဆက်လီအနီးကိုချင့်ကပ်ခဲ့ကြောင်းအဲ့ဒီနေရာတဝိုက်ကိုတော့ဂျပန်ကမ်းခြေဆောင်တပ်ကကင်းလေရေရင်တွေတက်ချထားကြောင်းဂျပန်ကျူရူသတင်းကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဌာနကို Reuters သတင်းအေဂျင်စီကဆက်သွယ်ခဲ့ပေမဲ့လည်းချက်ချင်းတော့တုံ့ပြန်ဖြေကြားချက်မရပါဘူးတရုတ်ကာကွယ်ရေးဝန်ကြီးဌာနကလည်းလက်ရှိချိန်ထိတော့ဆက်သွယ်လို့မရသေးဘူးလို့လည်း Reuters သတင်းကဖော်ပြထားပါတယ်စပိန်နိုင်ငံသား Rafael Nadal ကပြင်သစ် open တင်းနဲ့ပြိုင်ပွဲကို73ချိန်မြောက်ဘိုးဆွဲပြီးစံချိန်သစ်ထပ်တင်လိုက်ပါတယ်ပြင်သစ် open တင်းနဲ့အမျိုးသားတူချင်း final ကိုပါရီမြို့တော်မှာတနင်္ဂနွေနေ့ကစားတာမှာကမ္ဘာအဆင့်နဲ့ Rafael Nadal ကကမ္ဘာအဆင့်တက် Novak Djokovic ကို 6-3-6-2-5 နဲ့3ပွဲပြန်နိုင်ပြီးပြင်သစ် open ကိုအနိုင်ရ champion ဖြစ်သွားပါတယ်ဒါဟာ Nadal အတွက်တော့ပြင်သစ် open ကို73ချိန်မြောက်ဘိုးဆွဲတာဖြစ်ပါတယ်သူအတွက် Grand Slam Superlag ကိုအချိန်20မြောက်ဘိုးဆွဲခြင်းလည်းဖြစ်ပါတယ်။ကမ္ဘာအဆင့်တက် Djokovic ကို Final မှာ3ပွဲပြတ်နဲ့နိုင်လိုက်တာကြောင့် Nadal ဟာဒီနှစ်ပြိုင်ပွဲတစ်လျှောက်လုံးမှာဆက်တစ်ခုမှမရှုံးဘဲပွဲတိုင်းကို3ပွဲပြတ်တွင်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ VOA မြန်မာ မာပိုင်းစီစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်အခုကတော့မြန်မာကိုဗစ် -19 အခြေအနေရွေးကောက်ပွဲဆိုင်ရာအခြေအနေသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကာလအတွင်းကူးစက်မှုတားဆီးနိုင်ရေးလမ်းညွှန်ချက်တွေနဲ့အညီမြန်မာနိုင်ငံသားအများစုနေထိုင်ရာအမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်ဖိုဝင်းမြို့မှာ2020ရွေးကောက်ပွဲအတွက်ကြိုတင်မဲဘယ်လိုပြီးခဲ့ကြသလဲဆိုတာကိုပြောပြချင်ပါတယ်။နိုဝင်ဘာ10ရက်မြန်မာနိုင်ငံမှာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲအတွက်အမေရိကန်ပြည်ထောင်စုပြည်နယ်50ရှိတဲ့အထက်12ပြည်နယ်ကမြန်မာနိုင်ငံသားတွေအင်ဒီယားနားပြည်နယ်ဖိုဝင်းမြို့မဲယုံခွဲမှာအော်တိုဘာ17ရက်တနင်္ဂနွေနေ့ကကြိုတင်မဲလာပြေးကြတာပါ။ပုံမှန်အပြည့်ဝါရှင်တန် DC နယူးယောက်နဲ့လော့စ်အန်ဂျလိစ်မြို့တွေကမြန်မာတန်ယုံကောင်စစ်ဝန်ယုံမဲယုံတွေမှာသာမြန်မာနိုင်ငံသားတွေလာရောက်မဲပေးလို့ရှိပါတယ်။ဒီ2020ရွေးကောက်ပွဲအတွက်အင်ဒီယားနားပြည်နယ်ဖိုဝင်းမြို့မှာဘာကြောင့်မဲယုံခွဲတခုဖွင့်လှစ်ရသလဲဆိုတဲ့အကြောင်းကိုတော့ဝါရှင်တန် DC မြန်မာတန်ယုံဒုအတွင်းဝန်ဒေါ်စုစုအောင်က VOA ကိုရှင်းပြပါဗျ
။ဝါရှင်တန် DC မှာလာပြရတဲ့ပြည်နယ်အများကြီးထဲမှာမှဒီဖိုဝင်းကိုရွေးပြီးတော့ဖွင့်လိုက်တာကဒီကိုဗစ်ကာလဖြစ်နေတဲ့အတွက်တွားရေးလာရေးခက်ခဲတယ်ပေါ့နော်။ခရီးသွားလာဖို့လွယ်ကူစေချင်တဲ့အတွက်လာဖွင့်တာပါ
။ဖိုဝင်းမဲယုံခွဲမှာလည်းမဲပေးသူတွေအတွက်ရောဂါကူးစက်မှုထိန်းချုပ်တားဆီးရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ညီဆောင်ရွက်ထားကြောင်းဒေါ်စုစုအောင်ကပြောပါတယ
်။ဒီ CDC guideline လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ဆောင်ရွက်ထားပါတယ်။ဒီပထမဆုံးစဝင်တာအစပြီးကျွန်တော်တို့အပြားတိုင်းတယ်။အပြားမရှိဘူးဆိုမှကျွန်တော်တို့ဒီကသူ့အထောက်ထားစစ်တယ်။မဲပေးဖို့တန်းစီတယ်ပေါ့နော်။အဲ့ဒီတန်းစီတဲ့အခါမှာလည်းတယောက်ကို6ပေးချမ်းတဲ့ပဲအားလုံးခွဲပေးထားတယ်ပေါ့။ဒီအားလုံးဒီမှာရှိတဲ့မဲယုံမှုတွေတာဝန်ကျတဲ့သူတွေအားလုံးကလည်း mask တက်ရမယ်လက်အိတ်ဆက်ထားတယ်။လာပေးတဲ့သူတွေမှလည်း maskမပိုင်တက်ပြီးလေကျမတို့ဟန်းကျက်တုံးခိုင်းနေပေါ့အားလုံးက social distance တိုင်းပဲသွားပါလေရှင
်ဖိုဝင်းမဲယုံခွဲမှာအင်ဒီယားနာမင်နီဆိုတာအီလီနွိုင်းမစ်ဇူရီဝစ်စကွန်ဆန်မီချီဂန်နီဘရာစကာကိုလိုရာဒိုစတဲ့ပြည်နယ်12ခုကမဲဆန္ဒရှင်112ဦးလာရောက်မဲပေးခဲ့ကြတာဖြစ်ပါတယ်အင်ဒီယားနာပြည်နယ်ကမဲပေးသူ45ဦးရှိတဲ့အထက်ဖိုဝင်းမြို့ကဒေါ်နီလာရွှေလည်းပါဝင်ပါတယ
်ဩကျမတို့နိုင်ငံသားတယောက်ရဲ့အခွင့်အရေးတွေအပြည့်အဝရှိအောင်လို့မိမိဆန္ဒနဲ့အညီလာပြီးတော့ကိုဗစ်ရှင်နေပေးမယ်လို့လာပေးတာပါရှင်။မဲပေးဖို့မဲပေးနည်းကိုပေါ့နော်ဘယ်လိုမျိုးလေးတွေပေးရမယ်ဆိုတာကိုသူတို့ကော်မရှင်ကထုတ်ပြန်ထားတဲ့ပုံစံတွေနဲ့အညီကျမတို့ရှင်းပြတယ်။ကျမတို့ကအဲ့ဒီဟာတွေကိုနားလည်ပြီးတဲ့အတွက်အထက်ကိုဝင်လာပြီးတော့ကိုမဲပေးရမယ်မဲပြားတွေမှန်စစ်တဲ့သူများတွေချစ်ထားလားမချစ်ထားဘူးလားအလွတ်တော်ကရောဘယ်လိုပုံစံတွေလဲအဲ့လိုများတွေရောမှန်လားအဲ့ဒါတွေကိုကျမတို့ကြည့်တယ်။မှန်တယ်ဆိုတော့မှကျမတို့လျှို့ဝှက်မဲပေးတဲ့နေရာမှာဝင်ပြီးတော့ကိုမဲပေးလို့တဲ့ဆန္ဒရှိတဲ့လူကိုမဲပေးပြီးတော့ကိုရောပြေးသွားပါပြီ
။ဖိုးရင်းမြို့ထဲမှာမဲဆွဲစည်းရုံးမှုတချို့ရှိပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်လှုပ်ဆောင်ထားတယ်လို့တန်ယုံတုအတွင်းဝန်ဒေါ်စုစုအောင်ကပြောပါတယ
်။သူတို့ဒီမြို့နယ်မှာတော့မဲဆွဲစည်းရုံးတာတွေတွေ့ရပါတယ်။ဒါပေမဲ့ကျမတို့မဲယုံတဲ့ခိုင်900မှာမဲဆွဲစည်းရုံးမှုဘာမှမရှိအောင်စီစဉ်ထားပါတယ်။ကျမတို့ရဲ့ဒီ Diplomatic Security Service ကလည်းဟိုအကြောင်းကြားဆိုင်တော့သူတို့လည်းရှိနေပါတယ်။လုံခြုံရေးအရာဒီမဲယုံတဲ့ဂိုင်900ပတ်ပတ်လည်မှာဗာမက်ဆက်စီရမှုမှာမရှိပါဘူး။ PM Fair Election ဖြစ်ရမယ်ဆိုတော့ညီမချက်နဲ့ညီလိုက်တာပြီးတော့မှဆောင်ရွက်တာပါ။
2015ရွေးကောက်ပွဲတုန်းကအမေရိကန်မှာကြိုတင်မဲပေးခဲ့တဲ့မြန်မာနိုင်ငံသား140ရှိပေမဲ့2020ရွေးကောက်ပွဲအတွက်ကြိုတင်မဲလာပေးသူ450ကျော်ရှိတယ်လို့မြန်မာတန်ယုံစင်းနေရသိရပါတယ်ခင်ဗျာ
။စင်တော်ဝင်းမင်ပါ။ရန်ကုန်မြို့မှာမကြာခင်ရက်ပိုင်းတွင်ကိုဗစ်ပိုးတွေ့သေဆုံးတဲ့ဆေးရုံစင်အရေးအတွက်ရုပ်ချီးပြန်များလာတာဘာကြောင့်လဲလို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းတိုင်ဆိုကအရင်ရက်တွေကကြွေးကြံတာတွေကိုပါအမြန်ဆုံးစစ်လိုက်ရလို့အခုလိုပိုးတွေ့သူ2000ဝန်းကျင်ပြန်များလာတာလို့အခုလိုစာရှင်းပြပါတယ
်ဒီအရင်ဆုံးစစ်လိုက်တာပဲဗျာဒီကြီးအကျန်နေတယ်ကျွန်တော်ချိန်လိုက်တာလေနော်အဲဒီကြက်တဲ့နေရာ3ရက်က positive ကြီးကကျွန်တော်ဒီကျန်းမာတာပုံဖြစ်သွားတာအဲ့လိုကျွန်တော်တက်သွားတာပါဗျာဒီဟာရဲ့ဆက်တော်ဆက်နေဒီပြည့်ပြည့်လာတာလေနောက်အခုကကောင်းလာတာ RDB ပေါ်လာတော့အရင်အရင်စစ်တက်ကြည့်ရတယ်ဒီနေ့တိုင်းလို့စစ်တက်ပေါ်ကြတယ် RDB ပေါ်လာတဲ့ခါကျတော့ဒီကျွန်တော်တို့က Immediate Access Center ကိုပေါ့နော်ဒီလက်လက်ဆက်ဆက်ပေါ့ဒီနေ့ရဟာကြီးကိုကျွန်တော်က RDB နဲ့ဖြည့်ချင်းလို့ရလို့ပြောကြတယ်ဒီခါကဒီစစ်တာနဲ့ဖြည့်တာနဲ့ Policy ရေးရအောင်သိပြီးဆုံးပြောကြတယ်အဲကျွန်တော်ကဆက်ပြီးတော့ဖြည့်ချင်းအောင်တန်းနေတယ်လို့ပြောအောင်ပြော Grab မှာလေတင်းချန်နေတဲ့ဘောပေါ့တဲ့ကျွန်တော်ဆက်ပြီးတော့အားတိုက်ထုတ်လိုက်ရတော့တခြားပဲဒီဥတီမျိုးလေးမှန်းလာတော့ဆက်အဲဒီတခြားကျွန်တော်တို့ဒီရိုက်ဆိုင်ထုတ်တဲ့အတိုင်းအရ ဆော့လို့မရဘူးဆော့လာရင်တော့ဒီပြေရောပဲတော်ပါသွားတယ်တက်နေများပေါ်ထောင်မှုကြီးတော့တယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီစစ်တာတွေများတဲ့အတွက်ဒီလက်ကြံတွေလည်းရှိလာတယ်ပေါ့နော်အဲ့ဒီအတွက်တစုံတရာနားရတဲ့သဘောမျိုးလည်းရှားပါတယ်အဲ့ဒီထူကြမှုလေရော
ဟုတ်ကဲ့ဆရာအဓိကတော့ PCR ကိုပေါ့ဒီ၃ရက်၄ရက်လားဆိုတော့အဲ့ဒီကျန်တဲ့ရှိရ PCR ကိုဒီအကျိုးတွေကိုရှင်းလို့ရအောင်ခဏနားရတာပဲကျန်တဲ့စင်တာတွေကတော့စစ်ပြီးနောက်ပြီးတော့ RDB နဲ့စစ်တာတွေဒီအများကြီးဖြစ်လာတယ်တောက်ချောက်ဆောင်ရတယ်
ဟုတ်ကဲ့နောက်တစ်ခုတည်ဆုံမှုအနေထားဒီ48ပေါ့နော်50နီးပါးကတ်လာတယ်အများဆုံးလို့ပြောလို့ရတာပေါ့နေစဉ်ထွက်တဲ့စီးနေတယ်မှာလေအဲ့ဒါနဲ့ပတ်သက်လို့ရောထူကြမှုတွေ့မိလား
ဒီမှာတော့ဒီစီးနေတဲ့ကျောင်းမှာထူကြတာတကွာလူနာရီရဲ့ဒီတင်ရုပ်စ်ဖြစ်တာပေါ့နော်စိုးသွားတာပေါ့နော်တော်တော်လေးညံ့နေပြောရင်ဒီလာရဲ့တင်တော့အိတ်မတိကြဘူးအကောင်းနေတယ်နော်အဲ့ဒီမှာအောက်ဆီဂျင်ကျတယ်ဒီကောင်ရဲ့ ICU ရဲ့ရောက်တယ်တော်ပြီးတော့မကြဘူးပေါ့နော်ဟိုတော့ဆုံးရှုံးနိုင်လို့ရှိရပေါ့အခုကျစိတ်ရကြီးရဒီယောဂအခန်းကြီးရဒီဟုတ်တယ်နော်တော်ပါရဲ့ဒီဟာကသမန်ဖြစ်တယ်ဗျာနော်ခဏလေးကျင်းသွားရအောင်ကျင်းရအောင်နော
်ဟုတ်ကဲ့ဒီနေရာမှာအရေးကြီးတာတော့ယောဂအခဲရှိတဲ့သူတွေအဖြစ်များတဲ့အတွက်နောက်မှကြပဲစောစောလာဖို့ပေါ့နော်သူတို့အဓိကဘာထပ်မှာခြင်းတွေလဲ
အဓိကတော့ဆရာကြီးစောစောလာဖို့တော်တော်အရေးကြီးပါတယ်ဘာလို့အခုသူစောစောလာရတဲ့နေ့တော့မှခဏယောဂရဲ့အကြောင်းလေးကသားတယ်ခါတာနောက်ကစိတ်ပညာသဘောဝရလိုက်ရမကြီးရအောင်ရှိရပေါ့နော်အဲ့တော့စောစောမလာတဲ့လူကတော့ဘယ်တော့တိအရေးကြီးတယ်လို့ဆိုတော့မှန်ကြည့်ရတယ်သိတာပါ
ဟုတ်ကဲ့နောက်တစ်ခုကဆေးရုံဆင်းတဲ့သူလည်းတော်တော်များလာတွေ့ရတယ်ဆင်းတဲ့ပမာဏလေအများဆုံးထင်တယ်တစ်နေ့အတွင်းမှာ2692ယောက်ပေါ့နော်2900နီးပါးပေါ့အဲ့ဒီအပေါ်မှာရောထူကြမှုရှိလား
အဲ့လားကတော့ကျွန်တော်တို့ကတော့နည်းနည်းလေးပေါ့နော်ဆိုတော့ဒီခိန်းတာလေးနည်းနည်းလုပ်လိုက်ဒီကတော့ scientific evidence ပဲပေါ့နော်ပုံမှန် you know positive ဖြစ်မှာ positive ဖြစ်တဲ့ရက်ကနေစရည်ရဆရာဆက်တဲ့ကအခုကဒိတ်တော့ဆက်တဲ့ကြောင်းဆိုတာဆက်ပြီးရဲ့နေရာနေချင်ပြီတော့ဗျာအဲ့လိုဆိုဈာထဲမှာ3ရက်လောက်အချိန်ဆောင်ရတဲ့လူကသုံးရက်တော့သောဆင်းလို့ရတာလေ။တစ်ရက်ချီဆောင်ရတဲ့လူကတစ်ရက်သောဆင်းလို့ရတယ်။အနည်းဆုံးတော့အများဆုံးဆိုတဲ့လူအောင်မှာတစ်ရက်ချီဆောင်ရတယ်။အဲ့တော့ဒီတစ်ရက်ချီဆောင်ရတဲ့လူကလည်းတစ်ရက်သောဆင်းလို့ရပါတယ်။ဒါတော့ပြင်လည်ပြင် management committee ရဲ့ဆုံးချက်ချက်နဲ့တောင်းလဲလိုက်တာပါနော်။အနည်းငယ်ညထဲမှာလည်းညောင်ချင်းချင်းပဲဆရာကြီးဆုံးချက်ချက်ကအတူတူကြီးရတယ်။
ဒီရက်နေ့မှာကြော်ရအောင်ဆင်းရည်ပါဟုတ်ကဲ့ဒါသိပ္ပံလေးကြလက်ကြိုက်တယ်ဆိုတော့ပြဿနာမရှိပါဘူးเนาะအဲ့ဒါနဲ့ပတ်သက်လို့လူတို့ကြားမှာစိုးရိမ်မှုရှိမှာရောဆိုရင်လား
ဒီပြန်ပြီးဆရာတို့ဆရာဒီနေ့မှဆရာမယ်ဆရာပါเนาะဒါနဲ့ဒါစိုးဆင်းလာတယ်เนาะဒါနဲ့ဟုတ်တယ်ဒီစိုးဆင်းလာတယ်မင်းဒါနဲ့သူကအဖြေထွက်တဲ့နေ့မှာစယူတဲ့ခါကျရင်သူကဒီလေးရယ်ဒါပေမဲ့သူ့ရဲ့နှာခေါင်းအာဝေါင်းသူ့ကိုယ်ပဲယူသွားတဲ့ရက်နေ့ဆိုရင်တော့ဒါမစိုးဘူးပေါ့เนาะကိုတိတော့ပြောကြတယ်ကျွန်တော်ပြောတယ်အဲ့ဒီဒါကောင်တို့ဘက်မတိုင်ခင်မှာသင်ပြန်ကြခဲ့ရစ်တော်ရှိဦးပါကြတယ်ကျွန်တော်ဒီအဲ့တော့ဒါကောင်ဆက်ပြီးရေးရတော့ဒီမှာ supplementary evidence ကြည့်ရမယ
်ဟုတ်ကဲ့ဖြည့်စုအများကြီးတင်ပါတယ်ဆရာအခုလိုချက်မိုင်ဝန်ထမ်းတွေလည်းပြန်ပန်းနေပြီးမို့ဒီအခက်အခဲဆုံးစိန်ခေါ်မှုကြီးကိုကျော်လွှားနိုင်ပါစေလို့စစ်တောင်းပေးလိုက်ပါတယ်ကျွန်တော်ဝင်မယ်ပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ကဆက်လက်တင်ပြနေပါတယ်ရှင်။ကျွန်မခင်ဆိုးဝင်းပါ။မြန်မာနိုင်ငံမှာအထွေထွေရေးကောက်ပွဲကျင်းပဖို့တလှပဲလိုပါတော့တယ်။ COVID-19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေးကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ပြောင်းစုရေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်ထောင်ဆက်သွယ်ညွှန်ကြားထားပါတယ်အခုရေးကောက်ပွဲကကျင်းပဖို့တလလောက်ပဲလိုတော့တယ်ပေါ့နော်ဒီမဲစည်းရင်းနဲ့ပတ်သက်ပြီးတော့ဝေဖန်တာနေလည်းအများကြီးကြားရပါတယ်ကွဲလွဲချက်တွေလည်းရှိတယ်ပေါ့နော်ပြန်ပြီးတော့သုံးသပ်ရရင်ပေါ့နော်ဒီလိုအပ်ချက်ကဘာတွေများရှိခဲ့လို့ပါလဲဆရာ
တော်တော်အရှင်ရင်မှုရဲ့လူအခြေခံလူရဲ့စိတ်မှာမူတည်တာပေါ့နော်နောက်တော့ဦးမကြီးကြီးစစ်တပ်ရောက်လို့လေဒီမှာပုံနေမှတ်လို့ပါတယ်လူတိုင်းမရှိပါဘူးလူတိုင်းမရှိတဲ့ကားတော့မရှိတဲ့လူတွေမစစ်ပေးနိုင်အဲ့မှာလေတွက်လက်တွေပေါ့လေဒီဇရားတွေမှာတွက်လက်တွေပါတာနဲ့အဲဒီမြန်မာနာဒီဒီအကူကြီးပြည့်တဲ့ဝန်ထမ်းတွေရိုက်တဲ့ခါလေကျွမ်းကျင်မှုကျွမ်းကျင်မှုပုံပြီးတော့မင်းစင်ကအခုနောက်ခတ်တာလေးပျောက်သွားတာလေးပါလာတော့เนาะဒါမှမဟုတ်ကျွန်တော်ကျွမ်းကျင်မင်းစင်မှာကပ်ပြည့်ခြင်းပါတခါလေကျွန်တော်တို့အလုပ်သုံးလို့ ကျွန်တော်တို့ဖွင့်ပြလိုက်ပါတယ်တစ်သက်ကမပါရင်တောင်းဆိုပါမဲဆင်းလာကြည့်ပြီးတော့မဲဆင်းကကိုယ်နာမမပါရင်တောင်းဆိုပါကြည့်လိုက်တဲ့အခါကျတော့ပထမတင်မဲဆင်းမှာကျွန်တော်38တန်းခွဲကျွန်တော်ကြည့်ရတာအဲ့မှာခုနပြောတဲ့ဒီမာရင်နာမဲဆင်းကတောင်းဆိုတာကပ်လို့တာတသိန်းနဲ့တသောင်းနဲ့ရှိတယ်ပါဆက်နဲ့ကြွရရင် 0.5 ပဲရှိတယ်မှားရရတယ်
ဟို2015ခုနှစ်တုန်းကမဲဆင်းကိုအွန်လိုင်းကနေပြီးတော့ပထမအကြိမ်တည်းကနေပြီးတော့စစ်လို့ရခဲ့တယ်ပေါ့နော်အခုကျတော့ဒုတိယအကြိမ်ကျမှအွန်လိုင်းကနေစစ်တာဘာဖြစ်လို့ပါလဲဆိုပြီးတော့လည်းမေးကြတဲ့လူတွေရှိပါတယ်ပထမအကြိမ်က
တော့၃မျိုးလုံးမားနိုင်တယ်မိမိနာမည်မပါတာလည်းရှိနိုင်တယ်ဝယ်လို့ပါတယ်ရှိနိုင်တယ်ခုနအမားရေးရှိနိုင်တယ်ဒီအမပြင်မဲ့တဲ့ကျွန်တော်တို့အွန်လိုင်းပြင်ရင်လည်းကားဒါမှမဟုတ်ကျွန်တော်အမှန်အရာအမှန်တရားဘာမှမလုပ်ဘူးဒီသုံးချက်ကလားဒီသူကလာကြည့်ပါမပိုင်တော့သူကမပါတဲ့ဘာနေတာဘာအမှန်ရင်ပြပါဒီသုံးချက်ပြမအခုမှအဲ့ဒါဘာသာမှမကြားတော့ဘူးကျွန်တော်တစ်ချက်တည်းသာရေးလိုက်တယ်ပို့ပြီးတော့ဒီဆင်ရသွားမယ်
โอเคပါနောက်တစ်ခုကဒီ Messi နဲ့မှာပေါ့เนาะဒီ Messi နဲ့မှာဒီနိုင်ငံတကာလူအဖွဲ့အစည်းလူခွင့်ရေးအဖွဲ့အစည်းတွေဟိုအများဆုံးဝေဖန်နေကြတာတော့ကြီးပါမှာရှိနေတဲ့ဒီမွတ်စလင်ဒုက္ခသည်တွေပေါ့เนาะဒီရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့ Messi နဲ့မှာမထည့်ဘူးလဲဆိုပြီးတော့မကြာခဏဟိုထောက်ပြနေတယ်မိကွန်းနေရှိပါတယ
် Messi နဲ့ပါတော့တော့အချက်တစ်ချက်ပြောရတယ်ဒီချက်ကအသက်70နှစ်ပြည့်ပြီးသူပြရပြည့်တယ်ပြည့်နှစ်ချက်ကအဲ့ဒီကနိုင်ငံသားနိုင်ငံသားပြည်တွင်းရမဖြစ်ရ
ဒီရွေးကောက်ပွဲမဲဆယ်စည်းရုံးရေးအတွက်ကိုဒီပါတီအသီးသီးကမဲဆယ်စည်းရုံးနေနေရာမှာသူတို့မိန့်ခွန်းတွေကိုရုပ်သံလွှဲတဲ့ကိစ္စပေါ့နော်အဲ့ဒီမှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့သူတို့ကြိုတင်ပေးပို့တဲ့မိန့်ခွန်းတွေကိုဒီစင်ဆာဖြတ်တယ်ဆိုပြီးတော့ပြောနေကြပါတယ်တီးဖြတ်တာရှိရဆိုပြောနေကြပြီးတော့ဒီလူပေါင်းတဲ့ပါတီတို့ပြည်သူပါတီပေါ့ဒီပါတီပေါင်း6ခုလောက်ရှိမယ်ထင်ပါတယ်သူတို့ကနေပြီးတော့ရုပ်မြင့်တန်းကြားကနေပြီးတော့သူတို့မပြောတော့ပါဘူးဆိုပြီးတော့ဆန္ဒပြတဲ့သဘောအနေနဲ့ပေါ့သူတို့တွေမလုပ်တော့ဘူးဆိုပြီးကြေညာထားတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဒီရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိပြရစီရှင်
ကျွန်တော်တို့ရွေးကောက်ပွဲကော်မတီအခု92ပါတီ92ပါတီကြားတယ်။ကျန်တဲ့ကကြတော့ဒီပါတီနဲ့ကွန်မြူနီပါတီပတ်သက်လို့ရွေးကောက်ပွဲဒါမက်ဆစ်စီယံကလည်းပြောနေတဲ့မိန့်ခွန်းလေးရှိရင်ပေးဖို့လို့သူတို့အကြောင်းကြားပါတယ်။အဲ့လိုအကြောင်းကြားတဲ့နေရာမှာပေးဖို့ကအကြောင်းအရာ၃ချက်တယ်။တိတိကပါတီရဲ့မူဝါဒပြောပါပါတီရဲ့မူဝါဒတိတိကပါတီရဲ့သဘောထား၃ချက်ကလုပ်ငန်းစဉ်ပါတီလုပ်တဲ့လုပ်ငန်းစဉ်ဒီတော့ကတော့ကျွန်တော်ပိုလည်းမကောင်းဘူး။ပြောတဲ့စကားမျိုးပဲပြီးတာလေ။အဲ့ကောင်းတဲ့သုံးခုကပိုပြောရင်ပိုပြောရင်ပြည်မပါလာပြောရင်ပြည်ကျွန်တော်ဒီကျွန်တော်တက်ပြတ်ကောင်ပြောသွားပြီ။အဲ့လိုမျိုးပဲပါလာတဲ့ဟာမှန်တယ်ကကျွန်တော်ညီတိပါတီကိုကျွန်တော်ချက်။အခုတဲ့နပါတီကိုကျွန်တော်ဒီတိချက်လေ။ခုတဲ့နပါတီမှာမှဒီဖျားပြောတဲ့သုံးပါတီလေးရောဒီတက်ဖို့လေ။တဲ့နပါတီတွေကချက်တော့တော့လက်ခံ။ဒီသုံးချက်နဲ့မကြီးဆိုပြောတာလက်ခံတယ်။ပြန်ပြေးပြီးဆိုရင်ဒီပါတီတော့လေးခုပဲကျွန်တော်တို့ပြန်ပြီးတော့မပြန်ဘဲတော့ဒါတော့ကျွန်တော်တက်နေ
ဟိုဒီလူခွေရေးဖွဲ့စည်းကြတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တားဆီးတဲ့သဘောဖြစ်နေတယ်ဆိုပြီးတော့ဝေဖန်ကြတာ၄ရှိလို့ပ
ါဒီ freedom of expression တော့ကျွန်တော်လက်ခံတယ်ဒီမိုစီနိုင်ငံမှာဒါရှိဖို့ရှိရတယ်သို့တော်လည်းအဲ့ expression တွေကသူများလူတစ်ခုတစ်ယောက်အဖွဲ့အစည်းတို့မကြည့်နိုင်ဘူးတော့လို့မခံရတဲ့အချက်တွေနဲ့မပြောဘူးတော့လို့ဒါဆိုကျွန်တော်တော့
ဒီကတော့ဘယ်ပါတီဖြစ်ဖြစ်ကဲပါအခုဒီရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့ဒီပြည်ရင်းပြည်ပဒီ observer ပေါ့နော်ရွေးကောက်ပွဲလေ့လာမယ်အဖွဲ့အစည်းတွေအခြေအနေရောဘယ်လိုရှိပါလဲရှင
်ဒီပြည်ရင်းလေ့လာမှာ2မျိုးဆောက်ပါတယ်ဒီအောင်မှုရွေးကောက်ပွဲကော်မတီကိုဓာတ်ရိုက်ဆောက်တာရှိတယ်တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ခရိုင်ကော်မတီဘုတ်ဘုတ်ဆောက်တာရှိတယ်အဲ့မှာကျွန်တော်ပြည်အောင်မှုရွေးကောက်ပွဲကော်မတီကိုပြည်ရင်းလေ့လာတယ်ပေါ့နော်ပြည်ရင်းလေ့လာတယ်ကကျွန်တော်တို့ဒီအောင်မှုရွေးကောက်ပွဲကော်မတီကို73ဘွဲ့ဆောက်တယ်ဦးရတော့9433ခု။နောက်တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ခရိုင်ကော်မရှင်တွေကိုတော့အဖွဲ့46ခု။အဖွဲ့ပေါင်း40။အဲ့မှာ၆ရက်အရေလွတ်က1940။အဲပေါင်းပြောလို့ဆိုရင်တော့အဖွဲ့ပေါင်း53ခုရှိတယ်။လေးလာသူက11383ယောက်ရှိတယ်။ဦးကျွန်တော်ဖွင့်ပြပြီ။ဒါပြည်တွင်းပေါ့။ဒီမှာလာပြီးလေးလာမဲ့အဖွဲ့ကတော့ကျွန်တော်တို့နှစ်ဖွဲ့ရှိတယ်။ Empress ဆိုတာ Asian Network for Free Election Empire ဆိုတာရှိတယ်သူက55ခုချက်တာနောက် The Kata Center ဆိုတာရှိတယ် Kata Center က56ချက်တာ ဒါကိုဘေးကြောင့်ဒီမှာရောက်နေသူတို့ကဒီ quality မရမယ်ဘာညာကြောင့်လို့ဒီနေ့ကတော့အဲ့ဒီဟာကိုကြောက်လို့မလားသိမလားတော့ဒီနှစ်ခွဲ့တော့လာမယ်ပြောနိုင်ငံသားတိုင်းကဒီဗမာမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းတွေက200ပြီးတော့၆လာအစစ်ပေါင်းတော့ဒါဥမာပြောရှိတာပါ
မီဒီယာရဲ့အခန်းကဏ္ဍပေါ့လေမီဒီယာလေးနဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဆက်ဆံရေးအခြေအနေလေးကိုရှင်းပြပေးပါအောင်ရှင
်မီဒီယာလေးနဲ့ကတော့ကျွန်တော်တို့ကမြန်မာနိုင်ငံသတင်းမီဒီယာပေါင်းစည်း NBC နဲ့ကျွန်တော်ရှေ့ဆက်ပြီးတော့ဒါစွန့်စွဲလေးလုပ်တဲ့ဒါပြန်ကြက်ဒီဦးလေးဆောင်ရွက်တဲ့ကျွန်တော်တို့လုပ်တဲ့ဒါ NBC နဲ့ပေါ့သတင်းမီဒီယာပေါင်းစည်းအဲကျွန်တော်တို့ကော်မရှင်နဲ့ပတ်သက်လို့မမန်ဒစ်အင်ဖော်မေးရှင်းတွေမမန်သတင်းတွေ HSP တွေရေးလာတယ်သတင်းမီဒီယာပေါင်းစည်းနဲ့ရှေ့ဆက်ပြီးတော့ဒါကိုတိုက်သက်လို့ဆောင်ဘီဘုတ်ကျွန်တော်တို့သူ့ကိုဒါတရေပေးဖို့ပါအဲမီဒီယာနဲ့ဒါမှကမှန်တဲ့ပြောအသက်ဆိုင်ရာသတင်းချန်နယ်ကိုပို့ပြီးတော့ဒါမလို့ပါနဲ့ဒါနဲ့ကြည့်တယ်ကျွန်တော်ဒါညှိနှိုင်းဆောင်ရွက်နေပါတယ်ဒါမှမဟုတ်ကျွန်တော် HSP ဒီ Miss Information ညာဒီနေ့သားရတော့နေရတာလည်းကျွန်တော်ယူဆပါ
အလုံးစိတ်ဝင်စားနေကြတာတော့ဒီတက်မတော်ဘက်ကပေါ့နော်တက်မတော်ဘက်ကဒီတိုတင်မဲတွေနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိပါလဲနောက်တစ်ခုကဒီတက်ထဲမှာမဲယုံနေမှထားတော့ပဲနဲ့တက်ပြင်ကိုမဲယုံထုတ်မဲ့ကိစ္စအခြေအနေရောဘယ်လိုမျိုးညှိနှိုင်းထားတာရှိပါလဲရှင်အ
ဲတက်မဲယုံနေရကျွန်တော်တို့ဟိုတက်အေရီယာအတွင်းမှာမလို့ဘူးကျွန်တော်တို့ဒါကျွန်တော်ဒီဥရနီးဥရပြထားလိုက်ပါပြီဒါတော့ဒီဖြစ်တော့အဲဘာကြောင့်ဒီလိုတက်မဲယုံနေပြင်ထုတ်ရလဲဆိုတာကျွန်တော်တို့ကျင်းပြတာမျိုးဖြစ်ပါဘာကြောင့်လဲဆိုရင်တက်မဲယုံတွေကတက်တဲ့မှာလုပ်တဲ့ဆိုရင်ဝေရောက်ကြည့်ခုလေးလာမဲ့ပုံပုံတွေအတွက်အနောက်ကျက်ဒါစီသဘောမျိုးသူတို့မှာခံစားနေရတယ်။ဟောဆိုတက်တဲ့ဝင်လူမျိုးရစစ်စစ်ရတယ်အဲပြီးတော့ဝင်ဝင်ရပြည့်ရကံမှာလည်းဒါအခြေအနေပေါ်လူကြီးပြီးတော့ဒါအနောက်ကျက်သဘောမျိုးသူတို့ရှိတယ်လို့ဆိုင်လည်းဆက်မှာပေါ့ဒါမှမဟုတ်ကျွန်တော်တို့ကလေးလာမှုမှန်သမျှလွတ်လွတ်လပ်လပ်လေးလာနိုင်အောင်တက်မဲယုံမှန်သမျှတက်ရဲ့အပြင်ဘက်စစ်စစ်လာတိကျရဘူးလေစစ်စစ်မခံရတဲ့နေရာကိုတက်မဲလို့ပြောတာကျွန်တော်မိနိုင်တော့ဒါအပြင်ဘက်မှာရောက်လာတော့เนาะအပြင်ဘက်ကလာတော့တစ်မျိုးရှိတယ်တချို့တက်တရားပို့ပြီးတဲ့နေရာမှာသွားပြီးတက်ပြီးသက်သက်လုထားတဲ့တက်ပြီးရှိတယ်အဲတချို့တက်တရားတော့မြို့နဲ့မီးမွေရက်ကွက်နဲ့မီးမွေမှာရှိတဲ့တက်ပြီးရှိတယ်အဲ့ဒါတက်မဲမှာတစ်မျိုးရှိလာပြီးတဲ့တက်မဲလို့ပြောရှိတယ်သူကဘယ်ရက်ကွက်နဲ့မှမမီးဘူးငါးမိုင်၆မိုင်ဘယ်နှမိုင်ဝေးတယ်အဲအဲ့ဒါရပ်ကောက်ကလာပြီးလို့လည်းသူမရဘူး။သူကရပ်ကောက်တွေသွားပြီးအောင်လို့ဘူးရဲ့။အဲ့ကြောင့်အဲ့လိုမျိုးကျရင်တမဲကိနာဆိုပြီးတော့တက်ရဲ့ပြပဧရိယာအနည်းဆုံးညာကျွန်တော်တမဲမလို့ဘူး။နောက်သူကရပ်ကောက်တွေနဲ့ညီတယ်မြို့ဧရိယာထဲမှာပါလို့ဆိုရင်တော့အဲ့မြို့ဧရိယာမှာပါတဲ့ရပ်ကောက်နဲ့ပေါင်းပြီးတော့ရပ်သားတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ကပူရောထားပြီးတော့ရပ်သားမဲနဲ့ပေါင်းထားတဲ့တမဲမျိုးရှိတယ်။နှစ်မျိုးရှိတာ။တမ်းတော်သားနဲ့မိသားစုတွေရှိတဲ့တတ်မဲမှာတစ်ခုရပ်သားမဲသားတွေနဲ့ပေါင်းပြီးလုထားတဲ့မဲမှာတစ်ခုအဲ့လိုနေမျိုးတော့ရှိဒါပေမဲ့အဲ့နေမျိုးလုံးမှာကျွန်တော်တို့စိတ်ဆက်ပြီးတော့ဆောင်တဲ့နေရာမှာအဆင်ပြေပ
ါဟုတ်ကဲ့ပါဟိုလုံလုံရေးနဲ့ဆက်ဆက်ပြီးတော့ပေါ့နော်အခုဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုဟိုစီရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုတော့တော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုံနိုင်ဘူးပေါ့နော်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေတာမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေတာတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်
ကျွန်တော်တို့ဝါဒေတာကိုကျွန်တော်တို့သွားပြီးတော့ဒုက္ခဖွယ်ကျင်းပါနိုင်ဖို့အစီအစဉ်ရှိပြီးသွားရလေးလာပါအဲ့ဒီဝါဒေတာကတကယ်တော့ကောင်းဆောင်နေရဒုက္ခကိုကျင်းပါလို့ခြင်းသိရှိပါသူဒါဒုက္ခဘယ်လိုလုပ်မလဲသူတို့ကြည်ပြီးဥပောင်းဆောင်မှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အာဏာရဲ့သူတို့သွားတွေ့တာအဲ့ဒီဝါဒေတာ၅မြင့်နယ်မှာရှိတဲ့ဥပ္ပီမာသိန်းကမှာနိုင်ငံသားစစ်စီကပြတန်တောင်းလောက်ပဲရှိတယ်။အားလုံးကျွန်တော်တို့ကနိုင်ငံသားစစ်စီကကိုအခြေခံမဲဆင်းနေကြတယ်။သူက50လောက်တော့ရှိတယ်။နိုင်ငံသားစစ်စီကက2000လောက်ပဲရှိတယ်။တန်နဲ့သူတို့ထုတ်ပြန်ပြီးထုတ်ပြန်လာတဲ့ဝါနိုင်ငံသားကကရှိတယ်။ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကကျွန်တော်တို့အသုံးပြုလို့ရတယ်။အဲဒါကျွန်တော်တို့ကဒီအားလေးအားလုံး50လုံးကိုနိုင်ငံသားစစ်စီကပြရောက်တော့အချိန်မပြီးတော့ဘူး။အတန်းလို့စီမီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ပဲလုပ်ဖို့ကျွန်တော်အစီအစဉ်ရှိပါတယ်။အဲအခုတော့ဒီဘက်ကဒီကဘက်ဒေတာတွေတော့ဆန်လာတာပြရတဲ့အခြေအနေရောက်တယ်။ခုနပြောတဲ့ရခိုင်တို့အစုလက်လက်ကဲဟိုပရိပတ်ကဖြစ်တဲ့နေရာတွေတော့ကျွန်တော်တို့အခုချိန်မှာအဲကာဝေးဝန်ကြီးဌာနရဲ့ PA ဝန်ကြီးဌာနရဲ့ပြည်ရင်ကြီးကျောင်းဆိုတာပြန်မနိုင်ပြီရှိမရှိသဘောထားတွေကျွန်တော်ကြောက်ခံထားပါတယ်။ တော့မှတော့သူတို့ဆရာဘောဓာတ်နဲ့ရလာပြီဆိုရင်အဲ့ဒီဘောဓာတ်ဟိုအခြေခံပြီးတော့ကျွန်တော်တို့ဒီတော့ဘယ်မပြတ်ပါနိုင်တဲ့ညွန့်တယ်ပညာပြီးတော့ဒါပေမဲ့အဲ့ဒီအခြေအနေတော့ကျွန်တော်တို့ဒါစောင့်ဆိုင်ပြီးတော့ကြည့်နေတဲ့အခြေအနေဖြစ်ပါတယ်ကျွန်တော်ပြကြအောင်တော့ကျွန်တော်ပညာနိုင်တယ်လို့ပြောတယ်
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေးလာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းနေကောက်ယူတဲ့အခါမှာဒီဒီကတ်ယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးဘဲပေးနိုင်ဖို့ခန့်မှန်းကြီးက55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတခုဖြစ်မြောက်ဖို့အတွက်ကဘယ်နှရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင်
ကျွန်တော်တို့ဒီမဲပေးရရာခိုင်နှုန်းကဒီကျွန်တော်တို့ရွေးကောက်ပွဲမှာဥရိမာကဘယ်နှရာခိုင်နှုန်းလာပြီမှာအောင်မြင်လဲဆိုတော့ဒီပြတ်ထမ်းဆက်မရှိဘူးအများဆုံးရတဲ့လူအတိုင်းယူ FPTP purpose boost ဖြစ်တဲ့တွေလာပြီတဲ့လူရဲ့အခြေအတွက်အဲမှာအများဆုံးရတဲ့လူနိုင်ပါပဲကျွန်တော်ဥရိကြောင်းလဲဒီလိုပဲသဘောပေါက်တာအဲဒီလိုက50ကျော်ရေရွေးကောက်ပွဲအထမ်းဆက်အဲ့လားလေကိုတိမောင်ချင်းကပြောင်းတဲ့ခါမှလာပါကျွန်တော်တို့ရွေးကောက်ပွဲဒီတာမရွေးကောက်ပွဲကိုဒီထွက်တော်ဘူးတဲ့ရွေးကောက်ပွဲမှာယာနုသမ္မတတာမရှိဘူးလာပြည့်တဲ့ဦးရဲ့မှာအများဆုံးရတဲ့ဒီမှာနိုင်ရတယ်။ဒါမို့ရာထူးတော့တဲ့အချိန်တွေကျွန်တော်တို့မစိုးရိမ်လာပြည့်တော့ရဲ့အများကြီးရတဲ့လူကျွန်တော်တို့ဒါအနိုင်ပေးမှာဒါဥရိပါ
တကယ်လို့ဒီကတ်ယောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ဥပိ္ပကာလမှာတင်ပတ်သွားတဲ့တောင်မူရီယားလို့ဆိုတာစင်ကာပူလို့တိရီလင်္ကာလို့ရှိပြီးသားတွေသူတို့လည်းဥပိ္ပကာလမှာလုပ်သွားတာအခုကျွန်တော်တို့လည်းဆိုရဲအမေရိကန်ဘာသာလို့မှာဘူးလားဒီမှာတော့ရကျွန်တော်တို့တော့အေးကြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လာအမေရိကန်မှာအမေရိကန်သမ္မတရွေးကောက်ပွဲလုပ်မှာဘူးလားဒီမှာတော့ရအဲ့ဒါဒီလောက်သိုးရတဲ့နိုင်ငံကြီးအတောင်လုပ်ပြီးနေရကျွန်တော်တို့ကသူ့လောက်ဂျာမန်နေတဲ့နေရာကမလို့ဘူးဆိုရင်ဘာကြောက်ပြအဲ့ဒါကျွန်တော်တို့ကဟိုဂျာမန်ရေးချိုးတော့ဒီဘက်နဲ့လုပ်တာတော့မဟုတ်ဘူးဂျာမန်ရေးချိုးတော့ကြည့်ပြီးလုပ်မယ်ဒါကြောင့်မို့ကျွန်တော်တို့ကCOVID-19 ယောဂါကာကွယ်ဖိတုတ်ကူးစက်ရေးဘိုးအဆင့်အမျိုးသားကော်မတီပေါ့အမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုတွေကျွန်တော်ယူထားတယ်။ကျန်းမာရေးနဲ့အားသာဝန်ကြီးဌာနထုတ်တဲ့ဒါလမ်းညွှန်မှုတွေကျွန်တော်ယူထားတယ်။နောက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ယူတော့ဘယ်ကြောင့်ကျွန်တော်ကြိုးစားဆောင်ရွက်သွားမှာ။ဒါပြည်သူ့အဓိကဆိုတာတော့လို့ပါပြည်သူစုပေါင်းကူညီဖို့ဆိုတာ။
မင်္ဂလာပါရှင်။ဥသိသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားမှုနဲ့ပြဿနာတွေကရွေးကောက်ပွဲကိုဘလောက်ထိခိုက်စေနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥသိသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဆိုရဲဒီမှာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့28ရက်လောက်ပဲလိုပါတော့တယ်။တစ်ဖက်မှာတော့ COVID-19 ဒုတိယလှိုင်းကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်မြင့်တက်နေပြီးသေဆုံးသူတွေလည်းတစ်နေ့တစ်ခြားများပြားလာနေတဲ့အခြေအနေကြုံနေရပါတယ်။အဲလိုအခြေအနေအောက်မှာကျင်းပရမယ့်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဆင့်ဆင့်နိုင်ငံရေးပါတီတွေအမတ်လောင်းတွေနဲ့ပါဝင်ပတ်သက်နေသူတွေအားလုံးရွေးကောက်ပွဲဖြစ်စဉ်ကိုခက်ခက်ခဲခဲဖျက်ဆီးနေတာတွေ့မြင်ကြရပါတယ်အခြားနိုင်ငံရွေးကောက်ပွဲတွေနီးတူလက်ရှိမြန်မာရွေးကောက်ပွဲမှာလည်းအငင်းပွားမှုတွေပြဿနာတွေရှိနေဖြစ်နေသေးပါဘလို့အငင်းပွားမှုတွေဖြစ်မလဲဘလို့ပြိပခပြဿနာတွေဖြစ်မလဲအဲ့ဒါတွေကိုဘလို့ဖြေရှင်းနေကြသလဲအဲ့ဒီအငင်းပွားမှုပြိပခပြဿနာတွေဟာရွေးကောက်ပွဲအပေါ်ဘလောက်ထိခိုက်သွားနိုင်ရည်ရှိသလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုဒီပတ်အဲ့ဒီပြဿနာတွေအကြောင်းလေ့လာတင်ပြသွားပါမယ်
အငင်းပွားမှုတွေနဲ့ပတ်သက်ရင်စိတ်ဝင်စားဖို့ကောင်းတဲ့ပြဿနာတစ်ခုစကိုင်းတိုင်းမင်းကင်းမြို့နယ်မှာဖြစ်ပွားနေပါတယ်။အဲ့ဒီနေရာမှာမြန်မာအိန္ဒိယလက်မကြီးဖောက်လို့ရလမ်းဆိုင်တွေမှာလာရောက်အလုပ်လုပ်ကင်နေကြတဲ့အခြားဒေသကနေလာတဲ့လမ်းအလုပ်သမားတွေရှိနေကြပါတယ်။အဲ့ဒီအလုပ်သမားတွေဟာကိုယ့်ရဲ့မဲဆန္ဒနယ်မြေပြင်ပမှာရက်60ကျော်ကြာနေထိုင်ခဲ့ရင်အဲ့ဒီဒေသမဲဆန္ဒနယ်မြေမှာပဲမဲပေးခွင့်ရှိစေရမယ်ဆိုတဲ့ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေကြပါတယ်။အငင်းပွားကြတာကကော်မရှင်အဖွဲ့ခွဲနဲ့မြို့နယ်ပြည်ခိုင်ဖြိုးပါတီပါ။မင်းကြီးမျိုးနဲ့ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကသူ့ရဲ့ Facebook စာမျက်နှာမှာအခုလိုဖော်ပြထားပါတယ်။ မြန်မာအိန္ဒိယလမ်းဖောက်လောက်ရာတွင်လောက်ကိုင်းနေကြသောအချို့အလုသမားများသည်ဥပဒေအရတတ်မှတ်ထားသောလွန်ခဲ့သောရက်90ခန့်ကလေးကရောက်ရှိနေကြတော့လေအချို့အလုသမားများမှရွေးကောက်ပွဲကျင်းပရန်ရက်အနည်းငယ်အလိုမှရွှေ့ပြောင်းလာကပုံစံကကြီးဖြင့်မဲဆင်းပါအောင်စ조사နေကြပြီးပါတီတစ်ခု၏မဲများကိုမတမာသောနည်းဖြင့်ရယူရန်စ조사နေခြင်းဖြစ်ကြောင်းလွန်ခဲ့တဲ့ရက်90ခန့်ကလေးကရောက်ရှိကြောင်းကိုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကအတည်ပြုထောက်ခံရန်လိုအပ်တော်လဲအချို့အုပ်ချုပ်ရေးမှူးများ၏ထောက်ခံပေးရန်ငင်းပယ်မှုများကိုလစ်လျူရှု၍မြို့နယ်ကော်မရှင်နှင့်အခြားအဖွဲ့အစည်းများမှလမ်းအလုသမားများမဲဆင်းတွင်ပါဝင်စေရေးဆောင်ရွက်မှုများကိုတွေ့ရှိရကြောင်းအဲ့လိုဆောင်ရွက်နေမှုအပေါ်ကန့်ကွက်ကြောင်းနဲ့ဥပဒေနဲ့မညီသောအကြောင်းအရာများအားဆက်လက်ကန့်ကွက်မည်ဖြစ်ကြောင်းမဲဆန္ဒရှင်ပြည်သူများအားသိစေအပ်ပါသည်ဆိုပြီးဖော်ပြထားပါတယ်
။ဒီခေတ်မျိုးပါတီဥက္ကဋ္ဌရဲ့ဆိုလိုရင်းအဓိပ္ပာယ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဟာအဲ့ဒီကလမ်းလုံသားတွေကိုဥပဒေနဲ့အညီမဟုတ်ပဲမဲဆင်းမှာပါဝင်စူးစမ်းနေတယ်ဆိုတဲ့ဆွဆွဲချက်ပါပဲ။ဒါပေမဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကတော့အဲ့ဒီလမ်းအလုံသမားတွေဟာဥပဒေအရမဲဆင်းမှာပါနိုင်မှုသက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေစီကနေထောက်ခံစာတောင်းရကြောင်းအုပ်ချုပ်ရေးမှူးကသူမသိမမြင်တာမို့ထောက်ခံစာမပေးနိုင်ဘူးညင်းတဲ့အခါအဲ့ဒီဆောက်လို့ရေးဆိုင်ကအင်ဂျင်နီယာလမ်းအလုပ်သမားတွေကိုတက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံစေပြီးညှိနှိုင်းဖြေရှင်းစေတာမျိုးပဲလုပ်ခဲ့တဲ့အကြောင်းရှင်းလင်းထားပါတယ်။တကယ်တော့အဲ့ဒီမဲဆန္ဒနယ်မြေအတွက်လူဦးရေ130ကျော်လောက်ရဲ့မဲဆေးကိစ္စအခြေတည်ဖြစ်ရတာအကြောင်းရှိနေပါတယ်။အဲ့ဒီမင်းကေပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာနှစ်ချိန်ဆက်အနိုင်ရထားသူဟာပြည်ခိုင်မျိုးပါတီခေါင်းဆောင်တယောက်ဖြစ်ပြီးလွတ်တော်တွင်ငင်းခုမှုတွေမှာနာမည်ကြီးတဲ့အငိမ့်စားစစ်ရာရှိဟောင်းဥမော်မြေဖြစ်ပါတယ
်စစ်အစိုးရကလုပ်ပေးတဲ့2010ပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအမတ်လောင်းဥမော်မြေဟာတဆညအမတ်လောင်းကိုမဲအရေအတွက်3ဆခွဲကျော်လောက်နဲ့အပြတ်သက်အနိုင်ရခဲ့ပါတယ် NLD ဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့တဆညကဝင်မပြိုင်ဘဲနေခဲ့ပြီးဥမော်မြေကမဲ57ရာခိုင်နှုန်းကျော် NLD အမတ်ဒေါခင်မွေးလွင်က48ရာခိုင်နှုန်းကျော်နဲ့ကပ်ပြီးပြန်အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်ခုတစ်ချိန်မှာတော့ NLD ဘက်ကစောက်လို့ရေးဒုဝင်ကြီးဒေါက်တာကျော်လင်းဝင်ပြိုင်မှာဖြစ်ပြီးအခြားပါတီ၃ခုကအမတ်လောင်းတွေလည်းဝင်ပြိုင်ကြမှာပါနောက်အငင်းပွားတနေရာကတော့ကချင်ပြည်နယ်တနိုင်းမဲဆန္ဒနယ်မြေမှာပါအဲ့ဒီနယ်မြေမှာစည်ရင်းအရာကြိုတင်မဲပေးမဲ့တက်မတော်သားတွေနဲ့မိသားစုဝင်အရေးအတွက်192ယောက်အထိရှိနေပြီးအဲ့ဒါမှန်ကန်မှုရှိမရှိပေမျိုးနယ်ကနေမဲပေးမှလဲစတာတွေကို NLD အမတ်လောင်းတွေကနေရွေးကောက်ပွဲကော်မရှင်စီမေးမြန်းထားတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကအဲ့ဒီတနိုင်းမြို့ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာ NLD အမတ်လောင်းဦးလင်းလင်းဦးကတီခိုင်ဖြိုးအမတ်လောင်းကို189မဲအသာနဲ့ကပ်ပြီးအနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်။အဲ့လိုအခြေအနေတွေရှိခဲ့တာကြောင့်တပ်မတော်သားတွေနဲ့မိသားစုဝင်တွေရဲ့ကြိုတင်မဲ900နီးပါးဆိုတာဟာအဆုံးဖြတ်ဖြစ်လာနိုင်တာမို့စစ်စစ်ပေးဖို့တင်ပြထားတာဖြစ်ပြီးကော်မရှင်ကဖြေရှင်းပေးရမှာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကမှန်မှန်သတင်းဖြန့်ဝေပြီးမဲဆွယ်တယ်ဆိုတော့ဆွဆွဲမှုတချို့ဖြစ်ပွားနေတာကိုလည်းတွေ့ကြရပါတယ်။ရှမ်းပြည်နယ်ဘက်မှာတော့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ရဲ့ဟန်တာနှောက်ယှက်မှုတွေကြောင့်တအားပလောင်ပါတီမဲဆွယ်စီယုံရေးလောက်ရခန့်နေတယ်ဆိုတော့ဖြစ်စဉ်လည်းရှိနေပါတယ်။နောက်ထပ်ပြဿနာကြီးလို့ယူဆနိုင်တာကတော့နိုင်ငံရေးပါတီတွေအနေနဲ့အစိုးရပိုင်းရုပ်သံရေဒီယိုသတင်းစာတွေကနေလွှင့်ထုတ်ဖော်ပြပေးမယ်စီယုံမဲဆွယ်အကြောင်းအရာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစင်စာဖြတ်တောက်ခြင်းမှာတကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသီးသီးဟာ2010မှာရော2015မှာပါခုလိုပဲလုပ်ကင်ခဲ့ဘူးတာဥပဒေအရလည်းကော်မရှင်ကိုအဲ့လိုလုပ်ပိုင်ခွင့်ပေးထားလေတော့ရွေးကောက်ပွဲဆိုင်ရာဥပဒေနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတွေပြင်ဆင်နိုင်မှနောက်ရွေးကောက်ပွဲတွေမှာအဲ့ဒီပြဿနာပြေလည်နိုင်ပါလိမ့်မယ
်ခုလိုမဲဆွယ်စီယိုရေးကာလကိုထိလက်ရောက်တက်ခတ်မှုတချို့ရှိခဲ့ပြီးလူစုလူဝေးနဲ့အကြမ်းဖက်မှုတစ်ခုကတော့မကွေးတိုင်းမြိုင်မြို့နယ်မှာဖြစ်ပွားခဲ့ပါသေးတယ်ဒီပြဿနာတွေကတချို့ကိုနိုင်ငံရေးပါတီတွေလက်မှတ်ရေးထိုးထားတဲ့ COC အရာဖြေရှင်းတာကော်မရှင်ကဖွဲ့စည်းပေးထားတဲ့အငြင်းပွားမှုဆိုင်ရာခုံရိုးတွေကနေတစ်ဆင့်ဖြေရှင်းတာတချို့ဒီဇယ်ဥပဒေတွေအရာဖြေရှင်းတာမျိုးလုပ်ပြီးကြော်ဖြတ်နေကြပါတယ်။ပြိမကြခင်တုန်းကတော့ COVID-19 အခြေအနေကြောင့်ရွေးကောက်ပွဲနောက်ဆုတ်ပေးဖို့ပါတီတချို့ကတောင်းဆိုခဲ့ကြပါသေးတယ်။ဒါပေမဲ့ဒီကနေ့အချိန်မှာတော့ COVID-19 ပြဿနာရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုနဲ့ပြိပခပြဿနာတချို့ရှိနေတဲ့တိုင်အောင်ဘယ်အမတ်လောင်းဘယ်ပါတီကမှရွေးကောက်ပွဲကနေသပိတ်မောက်ထွက်ခွာဖို့မကြိုးစားပဲရှင်ပြိုင်ဖို့ပဲပြင်ဆင်နေကြတာကိုကြည့်ခြင်းအဖြစ် 2020ယူကော့ပွဲအောင်အောင်မြင်မြင်ကျင်းပနိုင်မိမယ်လို့ပြောလို့ရကြောက်ပ
ါမင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်တဲ့မြမသချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့တော်ရရှင်ရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စီးစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOA ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါ။နှစ်ပေါင်း30ရှိနေပါပြီ။ဘူးသူတရတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။โอเคအခုတော့နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စီးစွားဖြူဖြူကိုလည်း VOA ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါတယ်ရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိမီတာလိုင်းအပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါတယ်နော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောနေတာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဗီဒီယိုကိုဆက်သွင်းလာတဲ့သောရရှင်တွေကတယောက်ရေးလာတဲ့စာလေးမှာတော့သောရရှင်မူခွေလို့ရေးထားပါတယ်အင်္ဂလိပ်လိုပေါင်းထားတဲ့အတွက်ကြောင့်မလို့ဒီမှာဒီအတန်ထွက်မှားမယ်လို့တော့ထင်ပါတယ်ဒီသောရရှင်က
မင်္ဂလာပါဗီဒီယိုကျွန်တော်ဒီစာကိုအစမ်းသဘောနဲ့ရေးကြည့်တာပါဤပညာကိုနားမလဲတော့ဒီဖုန်းထဲကရှိတဲ့မြန်မာစာနဲ့ပဲရေးကြည့်တာပါဒါကဇော်ဂျီလာယူနီကုတ်လားမသိလို့သိပြစီဒီဖုန်းနဲ့အဆင်ပြေရင်တော့နောက်ဆိုရင်စာတွေအများကြီးထပ်ရေးဦးမှာပါဘဟုတုတရစရာတွေပေါ့အားလုံးကျမ်းမာချမ်းသာပါစေ
โอเคဒီတော်ရရှင်ကိုပြန်ချပေးခြင်းပါတယ်အခုရေးလာတဲ့စာခါ Unicode ဖြစ်ပါတယ်ဒါမဲ့ဒီ Unicode နဲ့ပဲရေးရေးဇော်ဂျီနဲ့ပဲရေးရေးကျမတို့ VOA မြန်မာပိုင်းကပဲစာနဲ့ပဲရေးရေးတော်ရရှင်ရဲ့စာရေးကိုဖတ်လို့ရပါတယ်ပြောထားတဲ့အတိုင်းပဲနောက်ထပ်စာရေးရေးဦးမယ်ဆိုလို့လည်းကျမစောင့်မျှော်နေပါမယ်เนาะ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဆိုင်းမျိုးဘွာဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOA ရေးဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဗျာအစင်အားပေးနေတဲ့တောင်ကြီးစာကျွန်တော်ဆိုင်းရွယ်ပါပါတဲ့ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင် VOA ကိုမကြမကြစာရေးလာတဲ့ကိုမောင်ဝင်းကလည်းအခုတခါ Messenger ကနေပြောစာလေးရေးပို့လာတာပါ VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေအများကြိုတည်ပိုးနိုင်ပါစေလက်ရှိယောဂအခြေအနေအခက်အခဲမျိုးစုံသတင်းတွေထုတ်လွှင့်ပေးနေလို့အထူးပဲကျေးဇူးတင်ပါတယ် TV သတင်းလောကထုတ်လွှင့်မှုအချိန်ကိုနည်းနည်းတိုးပေးပါစေသတင်းတွေအမြင်နှားထောင်အားပေးလည်ပါအောင်မြင်ပါစေဆိုတော့အခုလိုစာရေးလာပါတယ်
မင်္ဂလာပါ VOA အဖွဲ့သားများအားလုံးကျန်းမာကြပါစေ။ EDB သားများရဲ့အကျိုးကိုသေဖို့နိုင်ကြပါစေဗျာ။အချိန်နဲ့တပြေးညီမြန်မာသတင်းနိုင်ငံတကာသတင်းတွေတင်ဆက်ထုတ်လွှင့်ပေးနေလို့နားထောင်ရတာဗဟုသုတပညာရည်လည်းရပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှောင်ရံဆောင်ရံအသိပညာပေးများများတင်ဆက်ပေးစေချင်ပါတယ်။နေစုံနယ်ပြားတိုင်းရင်းသားအများစုက VOA သတင်းမှတဆင့်အသိပညာတွေရနိုင်ကြလို့ပါ။ပြည်ရင်းပြည်ပရဲ့အခြေအနေကိုသိရတော့နေထိုင်သွားလာစဉ်းရင်စရာသတိထားစရာတွေကြောက်ပါသတင်းတွေကိုအမြဲနှာထောင်းနေပါတယ်အားလုံးကိုကျေးဇူးတင်ပါတယ်အောင်မြင်ပါစေ VOA
ဟုတ်ကဲ့ပါအားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကိုမောင်ဝင်းရေအခုလောလောဆယ်အချိန်တိုးပြီးတော့ထုံးလွှင့်ပေးဖို့အတွက်ဆိုရင်တော့ကျမတို့ကအမေရိကန်ပြည်အစုမှာသောရရှင်တွေအားလုံးလည်းသိကြတဲ့အတိုင်းပဲကိုဗစ်ရောဂါအရေးပေါ်အခြေအနေကြောင့်ကျမတို့အဖွဲ့သားတွေအားလုံးငြိမ်ငြိမ်နေကနေပြီးတော့အလုပ်လုပ်နေကြရတာဖြစ်ပါတယ်နော်ဘယ်သူမှရုံးကိုမတက်ရဘဲနဲ့အဝေးကနေပြီးတော့ online ကနေလမ်းပြီးတော့အလုံးလုံးနေကြတာပါလောလောဆယ်တော့ကျမတို့အချိန်တိုးပြီးတော့ထုံးလွှင့်ပေးဖို့အစီအစဉ်မရှိသေးပါဘူးလို့ပြောချင်ပါတယ်။ဒါမဲ့ကျမတို့ radio အစီအစဉ်တွေကိုတနေ့နှစ်ချိန်တိုက်ရိုက်ထုံးလွှင့်ပေးနေပြီးတော့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနေ့စဉ်ည9:00နာရီတိုင်းမှာထုံးလွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုမမီလိုက်ဘူးဆိုရင် DVB ရုပ်သံကနေပြီးတော့လည်းညာ9နိုင်တယ်မှာပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ဒီလိုမျိုး VOA ထုတ်လွှင့်ပေးချက်တွေအပြင်ကျွန်တော်တို့ VOA အစီအစဉ်တွေကိုမြေစီမရုံရင်တန်ကြားနဲ့ Fortune TV တို့မှာလည်းဖမ်းယူကြည့်ရှုနိုင်ပါတယ်เนาะအားပေးတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်နောက်ထ
တော်ရရှင်တယောက်ကတော့ဗီဒီယိုကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျွန်တော်တို့အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နေ့7နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအကြိမ်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။စင်တော်ဆိုတဲ့တော်ရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကိုကြီးရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုငြိမ်းချမ်းစွာနေထိုင်ကြစေလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့တာယာအေးချမ်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆိုပြုလာပါတယ် VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOA Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOA ကိုအမှတ်ပေးသွားတာပါတိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါအားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ VOA လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်ပါချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျွန်မအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမကိုကျွန်မမြန်မာလိုထွက်ကြည့်ဖို့ကြိုးစားလို့ပါ VOA BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOA ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလုံးလျောက် Download လုပ်ထားပေးလို့အလုံးအားတဲ့အချိန်မှာနားဆင်နိုင်တာ VOA ကိုအမြဲတမ်းအားပေးနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနည်းပညာတည်းပေါ်လာလို့ဟိုးအရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချင်းကိုထုတ်လွှင့်ပို့ပေးရတာမလို့ online ကနေပြီးတော့တိတ်မကျဲပြန့်သေးခင်တော့ဆိုရင်တော့ကျွန်တော်တို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအာရှဒေတာကပဲဖန်ယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးတော့အင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အစဉ်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့လိုမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အစဉ်ပြေသွားရပါတယ်။ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစုံတရာရှိခဲ့ရင်ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာခြင်းပါတယ်နော်။အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ပြန်လာတဲ့သောရရှင်နေထဲမှာတော့ဒီ Facebook မှာဈေးကြီးလုံးလို့မတက်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့သောရရှင်ဆာကိုလည်းဖော်ပြပေးကြပါလိမ့
် Facebook လူမှုကွန်ရက်ကိုအသုံးပြုနေခိုင်မှာ data အသုံးပြုခရီးအချိန်တိုမိနစ်ပိုင်းလေးအတွင်းမှာပဲဝန်ဆောင်ခရီးဗီဒီယိုဖိုင်တောင်းမှာမထိမတွေ့ရဲလောက်အောင်ဖြစ်နေပြီစာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှကြက်တထောင်ဆိုရက်မကူးပါဘူးဗျဝန်ဆောင်ခပေးချေလိုက်ရတာခဏမှခဏလေးပါပဲဗျာစေနာရင်ခံဖြောင့်တဲ့တဲ့မှတ်၍အကြောင်းမှန်အကျိုးမှန်ဆောင်ကျဉ်နိုင်ကြပါစေ။တယ်လီနောမှာဆက်ရဆရာကြီးများခင်ဗျာ။ဟုတ်ကဲ့ကျေးဇူးတွေတင်နေလေးပါ
။ Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet စီးတွေတိတ်ကိုဈေးကြီးလာပါတယ်ဆိုပြီးတော့ဒီတော်ရရှင်တယောက်ညီးလာတာပါ။တော်ရရှင်တွေရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။ဒေတာလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်နေကြိုးစွနေပါတယ်ရှင်။အခုတော့ VOA တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်နဲ့ဖြောပြပေးကြပါတယ်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်တောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တချင်လေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖုရက်ွက်ကညီလေးစိုင်းတန့်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ဖီယိုအဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောခြင်းပါ။အခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်တောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်တောင်းလို့ရပါတယ်။ email ကနေတချင်တောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bammy@voanews.com စီကိုစာရေးပို့ပြီးတော့တချင်တောင်းနိုင်ပါတယ်နော်။ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးတွေကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနီးဆုံးရန်သူဆိုတဲ့တချင်လေးနဲ့ဖြောပြပေးကြပါတယ်။ဒီတချင်တောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော်။
天哪对空大你有多吧那多的苦都是长辈给来吧老丹的亚马阿七江阿地的路吧为追西的亚七吧苦吧阿地地恰恰地七座吃他的亚老旧把面吐得他死不来他那天把不是他不没洗得地他那边来个老路如果洗得面苦不爱他心的眼都送得错多
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုဓာတ်ရိုက်နားမထောင်လိုက်ရအောင်နဲ့ကြည့်ရှုလိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နဲ့အားလုံးရှင်လန်းချမ်းသာကြပါစေရှင်
။မနန်
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်ထဲကဥရေထဲမှာရှောက်သွားနိုင်တဲ့ခူရားကောင်နဲ့တူတဲ့ဆဲရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြွက်တစ်ကောင်ကိုမိုင်းရှာတာတော်တဲ့အတွက်ရွှေတစိမ့်စုချီးမြှင့်လိုက်ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်ရေးကဥပဒေထဲမှာရှောက်သွားနိုင်တဲ့ခူရောက်ကောင်နဲ့တူတဲ့ဆက်ရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ ETH Zurich တက္ကသိုလ်သိပ္ပံပညာရှင်ပွဲလုံကျောင်းသားတွေကတီထွင်တာဖြစ်ပြီးတော့ခန္ဓာကိုယ်အထွန်းပိုင်းကိုအပြင်ကခွဲစိတ်စရာမလိုပဲကုသမှုပေးနိုင်ဖို့တီထွင်ခဲ့တာပါ။ ဒီဆက်ရုပ်ဟာခွေးအားကောင်တွေလမ်းလျှောက်တဲ့ပုံစံကိုအတွေ့ယူထားတာဖြစ်ပြီးတန်လိုက်လိုင်းနဲ့ထိမ့်ချုပ်ရွေလျားနိုင်ပါတယ်ခန္ဓာကိုယ်အတွင်းမှအူထဲမှာလည်းစီလီယာလို့ခေါ်တဲ့အမွှေးမြင်သေးလေးတွေသုံးပြီးအမုံမွားတွေကိုရွေလျားစေတဲ့အတွက်ဒီဆက်ရုပ်ကိုအူထဲမှာအလိုက်တင်ရွေလျားစေဖို့ဖန်တီးခဲ့တာပါနောက်ကျရင်တော့အူထဲမှာသွားနိုင်တဲ့ဆက်ရုပ်မျိုးဆက်တွေကိုတီထွင်နိုင်မှာဖြစ်ပြီးရှုပ်ထွေးတဲ့ဆေးကုသမှုတွေကိုခွဲစိတ်စရာမလိုပဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းတီထွင်သူပါတော်ကောင်သားတို့ကပြောပါရရှင်
လူကြိုက်များတဲ့ဂျပန် enemy captain mobile suit gundam အနည်း40မြောက်အထင်းအမှတ်အပန်းဖြေကစားကွင်းသစ်တစ်ခုဖွင့်ပွဲမှာပြသဖို့အတွက်ဆက်ရုပ်ကြီးတရုတ်ကိုစမ်းသပ်ခဲ့ပါတယ်။ပေ60နီးပါးမြင့်ပြီးအလေးချိန်25တန်ရှိတဲ့ဒီဆက်ရုပ်ကြီးဟာလက်တွေခြေတွေတဖြည်းဖြည်းချင်းလှုပ်ရှားနေပြီးဒူးထောက်ချလိုက်တာကိုဗီဒီယိုထဲမှာတွေ့နိုင်ပါတယ်။စက်တင်ဘာလ21ရက်နေ့ဒီဗီဒီယိုကိုတင်လိုက်ခတဲ့ကကြီးစုသူပေါင်း6တန်းကျော်ရှိသွားပါပြီ။ Evolving G Company ကဖွင့်လှစ်လိုက်တဲ့Gundam Factory Yokohama ကစားကွင်းမှာဒီဆက်ရုပ်ကြီးကအဓိကဖြစ်လာမှာပါ2014ခုနှစ်ခေတ်ကစတင်တည်ဆောက်ခဲ့တဲ့ဒီဆက်ရုပ်ကြီးနဲ့ကစားကွင်းကိုအော်တိုဘာလမှာဖွင့်ဖို့စီစဉ်ခဲ့ပေမဲ့လည်းကိုရိုနာကပ်ဘေးကြောင့်ရပ်ရွှေ့ခဲ့ရပြီးဒီနှစ်ဒီဇင်ဘာလအတွင်းမှာတော့အကန့်အသတ်နဲ့ပြန်ဖွင့်နိုင်မယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကကျွဲတကောင်ကိုမန်းရှာတော်တဲ့အတွက်ရွှေတစိမ့်စုချီးမြှင့်လိုက်ပါတယ်မကဝါဆိုတဲ့ကြွက်ကလေးဟာပြီးခဲ့တဲ့9နှစ်အတွင်းမြေမြုပ်မိုင်း39လုံးမပောက်ကွဲပဲကျန်ခဲ့တဲ့စစ်လက်နက်ပစ္စည်း28ခုကိုအနက်ခံရှာဖွေပေးနိုင်ခဲ့တဲ့အတွက် UK နိုင်ငံကသတိဆန်ပရိုက်တာအဖွဲ့ကရွှေတစိမ့်ချီးမြှင့်လိုက်တာပါတတိရှိရှိလူသက်တွေကိုကယ်ဆယ်ပေးခဲ့ပြီးတာဝန်ကျေပွန်တဲ့အတွက်ပေးတာလို့ Britain ပရိုက်တာအဖွဲ့ PDSA ကပြောပါတယ်ဒီဖွဲ့ကပေးတဲ့စုကိုအရက်သားသတိဆန်တကောင်တွေနဲ့ပထမဆုံးရတာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာစစ်အတွင်းကကျန်ခဲ့တဲ့မြေမြုပ်မိုင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်တန်ဇန်နီးယားခြေဆိုင်အစိုးရမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ APOPO ကအာဖရိကကျွတ်တွေနဲ့ကြိုးပမ်းနေတာပါကမ္ဘောဒီးယားနိုင်ငံမှာပြည်တွင်းစစ်ဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့ပြီးကမ္ဘာပေါ်မှာမိုင်းကြောင်ခြေပြက်လက်ပြက်ဖြစ်တဲ့သူအများဆုံးရှိတဲ့တိုင်းပြည်ဖြစ်ပါတယ်ကျွတ်တွေနဲ့မိုင်းအနက်ခံတာဟာတပ်ထုရှာဖွေရေးကိရိယာနဲ့ရှာဖွေတာထက်မြန်ဆန်ပြီးအကောင့်သေးတဲ့အတွက်နေမိပေမဲ့လည်းမပောက်ကွဲစေပါဘူးရှင်
ပြီးခဲ့တဲ့တနင်္ဂနွေနေ့အော်တိုဘာလ၄ရက်နေ့ဟာကမ္ဘာတိရစ္ဆာန်များနေ့ဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံကအိမ်မွေးတိရစ္ဆာန်ပိုင်ရှင်တွေဟာကားတွေပေါ်ကနေသူတို့ရဲ့တိရစ္ဆာန်တွေကိုကောင်းချီးမင်္ဂလာခံယူစေခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်အခုလိုကားပေါ်ကနေပဲကက်သလစ်ဘုန်းတော်ကြီးရဲ့ရေဖြန်းကောင်းချီးမင်္ဂလာကိုခံယူခဲ့ကြတာပါ။ကျောင်းတွေခွေးတွေကျက်တူရဲတွေဟာကားတွေပေါ်မှာသခင်နေနဲ့အတူလိုက်ပါလာပြီးဘုန်းတော်ကြီးရဲ့ရေဖြန်းမင်္ဂလာခံယူခဲ့တာပါ။ပိုင်ရှင်ဖြစ်သူတွေကလည်းအခုလိုရေဖြန်းလိုက်မှကံကောင်းစေမယ်ကျန်းမာစေတယ်လို့ယုံကြည်ကြတာပါ။အော်တိုဘာလ၄ရက်နေ့ဟာတိရစ္ဆာန်တွေကိုစောင့်ရှောက်တဲ့ကက်သလစ်သူတော်စင် Saint Francis of Assisi ရဲ့နေ့လည်းဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။COVID-19 ကူးစက်ခံရတာတပတ်ကျော်ကြာလာချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာဘာဆေးမှဆက်တောက်စရာမလိုတော့ပဲကျန်းမာရေးအခြေအနေသိပ်ကောင်းကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဆိုးရတဲ့တရုတ်ဗိုင်းရပ်စ်ပိုးကိုသူအောင်းနိုင်ပြီဖြစ်ကြောင်း Fox သတင်းဌာနမေးမြန်းကမ်းမှာသမ္မတကတယ်လီဖုန်းနဲ့ဖြေကြားခဲ့တာဖြစ်ပြီးဒီပိုးအတွက်သူခံနေရင်ရှိပုံရသွားပြီးဒါဟာတာရှည်ဖြစ်စေတခဏဖြစ်စေတစ်သက်လုံးအတွက်ဖြစ်စေဖြစ်နိုင်ကြောင်းပြောကြားခဲ့တာပါ။ဆေးရုံမှာ၄ရက်ကြာကုသမှုခံယူခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာသမရအင်ဗျူကိုပြန်ပြီးရောက်လာတဲ့သမရမှာဒီရောဂါပိုးမရှိတော့ကြောင်းစမ်းသပ်ထားတဲ့အဖြစ်ရမရတော့ Fox သတင်းဌာနကမမေးခဲ့ပါဘူး။ကမ္ဘာတစ်လွှာ COVID-19 အတွက်စောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်စစ်တမ်းမှာတနင်္လာနေ့အထိဆိုကမ္ဘာတစ်လွှာမှာဒီရောဂါအကူးဆက်ခံရသူ38တန်းကျော်ရှိနေပြီးသေဆုံးရသူက1တန်းကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။ American နိုင်ငံမှာအကူးဆက်ခံရသူ 9.9 တန်းကျော်နဲ့အများဆုံးဖြစ်နေပြီးသေဆုံးရသူက2သိန်းကျော်ရှိပါတယ်။အိန္ဒိယနိုင်ငံတွင်ဒီရောဂါအကူးဆက်ခံရသူ9သိန်းကျော်လာပြီဖြစ်တဲ့အတွက်မကြာခင်မှာအိန္ဒိယကအမေရိကန်နိုင်ငံထက်ပိုများသွားနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့အထိ COVID-19 အကူးဆက်ခံအတည်ပြုလူနာက 28,994 ဦးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုညှော်နေလာတဲ့ဩစတြေးလျနိုင်ငံမှာခီးသွွားလုပ်ငန်းတွေပြန်ပြီးဖွင့်လှစ်နိုင်ရေးအတွက်စပြီးဆွေးနွေးနေပါပြီ။ဂျပန်၊တောင်ကိုရီးယား၊စင်ကာပူ၊ ပစိဖိတ်တောင်ပိုင်းနိုင်ငံတွေနဲ့ခီးသွားလုပ်ငန်းတွေပြန်ပြီးဖွင့်နိုင်ရေးအတွက်ဩစတြေးလျနိုင်ငံကဆွေးနွေးနေတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကတနင်္ဂနွေနေ့မှာပြောပါတယ်။တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.